2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်မှုလျှို့ဝှက်ကြံစီမှုနဲ့ရုရှားစစ်ထောက်လိုင်း၏အရာရှိ12ယောက်ကိုတရားစွဲဆိုဖို့အမေရိကန်ဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒါဟာဖြင့်ရွေးကောက်ပွဲမှာရုရှားဝင်နှောက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုကရုရှားနိုင်ငံသားတွေပေါ်တရားစွဲဆိုထားတာတွေလည်းနောက်ဆုံးပေါ်လာတဲ့ဖြစ်ရပါ။တောက်ကြနေကဆုံးဖြတ်ချက်ထဲမှာရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့ပုံစံနှစ်မျိုးတည်းကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်ထောက်လိုင်းအဖွဲ့ကလုံဆောင်တယ်လို့ဆွဆွဲထားပါတယ်။အဲဒါကတော့ဟီလာရီကလင်တန်ရဲ့သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးရေးအဖွဲ့ဥက္ကဋ္ဌအပါအဝင်လိုအားပေးတွေနဲ့ဝန်ထမ်းတွေရဲ့အီးမေးလ်တွေကိုခိုးဝင်ပြီးအီးမေးလ်တွေနဲ့တခြားထောက်ထားတွေကိုလူသိရှင်ကြားထုတ်ပြန်တယ်လို့ရပါရုရှားဝင်နှောက်တဲ့နောက်ပုံစံတစ်မျိုးကတော့စိန့်ပီတာစပတ်မြို့အခြေဆိုင် Internet Research Agency ဆိုတဲ့ကုမ္ပဏီကကြံစီအကွက်ချပြီးမဲဆန္ဒရှင်တွေရဲ့သဘောထားကိုလွှမ်းမိုးဖို့ Social Media ပေါ်မှာဤမျိုးမျိုးနဲ့အကြီးအကျယ်လှုံ့ဆော်တာပါအဲဒီကုမ္ပဏီရဲ့ဝန်ထမ်း12ယောက်နဲ့ဗန်ဒောင်ငွေထောက်ပံ့သူတွေကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလမှာ Grand Jury အဖွဲ့တစ်ဖွဲ့ကဆုံးဖြတ်ထားပါတယ်သမ္မတထရမ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်နိုင်ငံဟယ်စင်ကီမြို့တော်မှာထိပ်တီးစည်းဝေးလုပ်မဲ့တနင်္လာနေ့မတိုင်ခင်လေးမှာပဲရုရှားထောက်လွှမ်းရေးအရာရှိတွေကိုအခုလိုတရားစွဲလိုက်တာပါသမ္မတထရမ်ကတော့အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့ကိစ္စသမ္မတပူတင်ကိုတေချာပေါက်မေးမယ်လို့တောက်ကြနေ့သတင်းစာရှင်းလင်းပွဲအတွင်းပြောထားပါတယ်